မဲဂန်လုဘိုအင်း737မျိုးစားဂျက်လင်ယာဉ်ပြန်တမ်းမှုကိုရပ်ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်။အီသီယိုးပီးယားနိုင်ငံအက်ဒစ်စ်အဘာဘာမြို့တော်မှာမကြာသေးမီကပြက်ကျပြီးလူပေါင်း150ခန့်ဦးပြေဆုံးခဲ့ရတဲ့ဖြစ်ရပြီးတဲ့နောက်ဒီဂျက်လင်ယာဉ်မျိုးပြန်တမ်းမှုရပ်ဆိုင်တဲ့အထင်ကရနိုင်ငံတွေမှာအမေရိကန်ဟာနောက်ဆုံးနိုင်ငံဖြစ်ပါတယ်။ဘိုအင်းကုမ္ပဏီဟာအင်မတန်ကောင်းမွန်တဲ့ကုမ္ပဏီတစ်ခုဖြစ်ပေမဲ့လူတွေရဲ့အဆက်လူမျိုးမှုကထိတ်တန့်အရေးကြီးကိစ္စဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။ငါလာအတွင်းနှစ်ကြိမ်ပြတ်ကြပြီးလူပေါင်း350နီးပါးပြေဆုံးခဲ့ရတဲ့ဒီ Boeing 737 Max 8အမျိုးအစားလေယာဉ်ပျံသန်းမှုကိုကနေဒါနိုင်ငံဟာအင်္ဂါနေ့အစောပိုင်းကရဆန့်ခဲ့ပါတယ်။ဂျူဒူကရရှိတဲ့အချက်အလက်တွေအရအခုတစ်ကြိမ်ပြတ်ကြပုံဟာပထမတစ်ကြိမ်ပြတ်ကြတာနဲ့ပုံစံချင်းတူနိုင်ွယ်ရှိတဲ့အတွက်ပျံသန်းမှုရဆန့်ဖို့ဆုံဖြတ်လိုက်ရတာဖြစ်တယ်လို့ကနေဒါသတိပို့ဆောင်ရေးဝန်ကြီး Max Kanu ကဆိုပါတယ်။အီသီယိုးပီးယားလေကြောင်းခရီးစဉ်အမှတ်302မပြတ်ကြခင်လေယာဉ်မှုသတင်းပို့ခဲ့တဲ့တက်စနာမျိုးမကြတိမီလာပိုင်းအတွင်အမေရိကန်လေယာဉ်မှုတွေလည်းငားချိန်မှာသတင်းပို့ခဲ့ဘူးဒီဖြစ်တယ်လို့သိရပါတယ်။ပြည်တွင်းပြည်ပဖီအားတွေကြုံခဲ့ရပေမဲ့ Boeing Company အကြီးအကဲကလုံလုံဆက်ချရပါတယ်လို့တယ်လီဖုန်းဆက်ပြီးပြောကြခဲ့တဲ့အတွက် Donald Trump ဟာဒီလေယာဉ်ပြန်လည်မှုကိုရမဆိုင်မဲ့တင်းခံနေကြတာပါ။ Boeing Company ဟာ Trump ရွေးကောက်ပွဲမဲဆွယ်ခြင်းတွေကရမငွေထက်ဝင်စုတန်းခဲ့ပြီးအမေရိကန်အစိုးရအတွက်အဓိကလှုပ်ဆောင်နေတဲ့စစ်ဘက်ကျူးဆောင်ကော်မတီတစ်ခုလည်းဖြစ်ပါတယ်။